ပြည်ရဲ့2019ခုနှစ်တနည်းထဲမှာလေအိတ်အိုင်ဗီပိုဆွဲကပ်သူဦးရေ3000ရှိတောင်ရှိပြီးဒီရောဂါကြောင့်သေဆုံးသူဦးရေကလည်း3000ရှိတောင်ရှိရာကြောင့်အရှိတောင်အာရှဒေတာထဲမှာနေ့စဉ်ရောဂါပိုဆွဲကပ်သူဦးရေ1800ထက်မှရှိတယ်လို့ UNAIDS ကုလသမဂ္ဂ AIDS ကာကွယ်ဆောက်ရှောက်ရေးအာရှဒေတာဆိုင်ရာအကြံပေးအရာရှိဒေါက်တာဆန်ကန်းကပြောပါတယ်
In the following three countries, the overall HIV prevalence has been seeing the decline. These countries are Cambodia, Myanmar, and Thailand.
မြန်မာထိုင်းနဲ့ကမ္ဘောဒီးယား၃နိုင်ငံမှာပြီးခဲ့တဲ့2019ခုနှစ်အတွင်းအိတ်အိုင်ဗီပိုးပြန့်ပွားမှုနှုန်းကျဆင်းနေတာတွေ့ရပြီးတချို့နိုင်ငံမှာပဲဒေတာဝန်တချို့နိုင်ငံတွေမှာတော့ပြန့်ပွားမှုနှုန်းမြင့်နေသေးတာတွေ့ရတယ်လို့ဒေါက်တာဆန်းကန်းကအစီရင်ခံစာထုတ်ပြန်တဲ့တောင်ငံမျိုးနိုင်ငံများသတင်းထောက်များအသင်းမှပြောကြားခဲ့ပါတယ်။မြန်မာနိုင်ငံတွင်အိတ်အိုင်ဗီ AIDS ရောဂါပြန့်ပွားမှုကာကွယ်နိုင်မှုအခြေအနေဟာ UNAIDS အစီရင်ခံစာဖော်ပြချက်လို့မဟုတ်ဘဲရောဂါပိုးဆွဲကပ်နေသူတွေကိုစစ်အစိုးရကစေကူတာကွင်လွတ်လွတ်လပ်လပ်မပေးတာ၊ဝိရစေ၃ဆွဲသူတွေကြားရောဂါပိုးပြန့်နှံ့မှုတွေတိုးမြင့်နေတယ်လို့အမြဲဝေဖန်ခံနေရတာနဲ့ပတ်သက်ပြီးမေးတဲ့အမိကိုဒေါက်တာဆန်းကန်းကအခုလိုတုံ့ပြန်ဖြေကြားခဲ့ပါတယ်။
There has been communications between UNAIDS, WHO, and with the country and probably also other relevant organizations like
အခုလိုမြန်မာနိုင်ငံကိုရောဂါပြန့်ပွားမှုနှုန်းကျဆင်းတဲ့နိုင်ငံစီးရင်ထည့်သွင်းရတာဟာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အချက်အလက်တွေကို
WHO
ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးလိုအဖွဲ့အစည်းမျိုးတွေအပါအဝင်တခြားအဖွဲ့အစည်းတွေနဲ့တိုင်ပင်ညှိနှိုင်းပြီးထုတ်ပြန်တာဖြစ်တယ်လို့ပြောပြပါတယ်။ ဒါအပြင်ပြီးခဲ့တဲ့နှစ်တည်းအတွင်းကြီးမားတဲ့ပြန့်ပွားမှုတွေမရှိခဲ့ဘူးဆိုတာတစ်ဆိုင်မမတ်တွေးရှိထားတဲ့အပြင်နိုင်ငံတကာယောဂပြန့်ပွားမှုဆိုင်ရာလေ့လာရေးအဖွဲ့အစည်းကလည်းဒီအခြေအနေကိုအတည်ပြုချက်ရပြီးသားဖြစ်တဲ့အတွက် UNAIDS ရဲ့အစီရင်ခံစာနဲ့ပတ်သက်ရင်စိတ်ချယုံကြည်တဲ့အကြောင်းဖြေကြားခဲ့ပါတယ်။ မြန်မာနိုင်ငံတွင် HIV AIDS ရောဂါပြန့်ပွားမှုနဲ့ပတ်သက်ရင်စီးရင်နိုင်ရဖို့ခက်ခဲတဲ့အခြေအနေကို HIV AIDS
ရောဂါတွေကိုစေနာဝန်ထမ်းအခုညှိပေးနေတယ်ရန်ကုန်မြို့ကမဖြစ်ဖြစ်တင်းကအခုလိုပြောပြပါတယ်တကယ်လို့ဆိုရင်စီးရင်ထုတ်ပြန်မယ်ဆိုလို့ရှင်တော့ဖြစ်နိုင်တာတော့ဒီတိုင်းငံလုံးအတိုင်းအတာမရရင်တောင်မှပေါ့နော်တော်တော်များများတော့အတိအကျဆုံးဖြစ်ဖို့တော့လိုတာပေါ့ကျွန်တော်မြန်မာနိုင်ငံမှာဒီစီးရင်တွေကိုအတိအကျကောက်ဖို့အနေနဲ့ကအခုအချိန်ထိကရောဂါရှိနေတဲ့သူတွေကဗာရောဂါမှမရှိဘဲနဲ့သေ နေပေမဲ့လည်းကိုဘတာကိုဘာဖြစ်လို့ဖြစ်မဲ့မသိဘဲနဲ့ဟိုဟိုဘာယောဂရနေမဲ့မသိဘဲနဲ့ဟိုနေ့စဉ်တေဆုံးဆုံးနေရတယ်အများကြီးရှိတယ်အဲ့ခါကျတော့ဒီကောက်ယူတဲ့ data တွေကဆိုတာရောစစ်မှန်တဲ့ data တွေဖြစ်ဖို့တော့လိုတာပေါ့ဒီမှာတော့ကျွန်တော်တို့မြန်မာပြည်မှာကတော့ဒီလိုစည်ရင်းစရာတွေကောက်ယူတော့မယ်ဆိုရင်ဘုံဘုံနေနေကောက်ယူလို့မရဘူးနောက်ပြီးတော့လည်းဒီလိုစည်ရင်းစရာတွေကောက်ယူမယ်ဆိုလို့ရှိရင် NGO တွေအနေနဲ့လူမှုရေးအဖွဲ့အစည်းတွေတခြားအဖွဲ့အစည်းအားလုံးကလုပ်နေတာဟာအသိမထည့်ရဘူးလို့ကျွန်မအနေနဲ့မြင်တယ်။ဘာဖြစ်လဲဆိုတော့ဒီ HIV နဲ့ပတ်သက်လို့ကမြန်မာပြည်မှာတနိုင်ငံလုံးအနှံ့မှာဖြစ်ပေါ်နေတာ။အဲ့ဒါဆိုတော့တနိုင်ငံလုံးအနှံ့ဖြစ်ပေါ်နေတဲ့ကိစ္စကိုဒီမြန်မာပြည်မှာရှိနေတဲ့ဒီအာဏာပိုင်တွေကဥဆောင်ပြီးတော့စနစ်တကျကောက်ယူမှစစ်မှန်တဲ့ဒီအချက်လက်တွေဆိုရမယ်လို့မြင်တယ်ဒါပေမဲ့အခုဟာဒီလိုကောက်ယူတာလည်းမရှိပဲနဲ့ရောဂါကစာစင်းတော့တယ်ဆိုတာဘလို့အချက်လက်တွေလည်းပြောလဲဆိုတော့ကျွန်တော်လည်းသိတော့နားမလည်နိုင်ဘူးပေါ့နော
်ဒါအပြင်လုံးလုံးစီရောဂါတွေအနေနဲ့ကြုံရတဲ့အခက်အခဲတွေကိုလည်းဆက်ပြောပြပါသေးတယ
်အခုလက်ရှိအခြေအနေဆိုလို့ရှိရင်ဒီမြန်မာပြည်မှာဆိုလို့ရှိရင်အများကြီးပေါ့နော်ဒီ HIV ရင်းတဲ့ရောဂါဝေဒနာတွေနဲ့ပတ်သက်ပြီးကုသပေးနေတာဆေးရုံဆိုလို့တနိုင်ငံလုံးတိုင်းတာနဲ့ဆေးရုံနှစ်ရုံပဲရှိတယ်ဒီရန်ကုန်တိုင်းမှာဆိုလို့ရှိရင်ဒီမြောက်ကလာဝေဘာကြီးရဲ့မင်္ဂလာရုံဆေးရုံရဲ့ပေါ့နော်အဲတခြားကတော့ NGO လေးရှိတယ်အဲ့ဒါတော့အနည်းချင်းပဲကုသမှုပေးနေတယ်တခြား NGO တွေဆိုလို့ရှိရင်ဒုနာအတွက်ကိုလက်မခံတော့တဲ့အခါကျတော့ဒီဝေဒနာတွေရအခုလက်ရှိအခြေအနေမှာဘယ်လိုသွားပြီးဒီရောဂါကိုဆေးဝါးကုသမှုခံယူရမှန်းကိုမသိဘဲနဲ့ဒုက္ခရောက်နေရတယ်အများကြီးတွေ့နေရတယ်တချို့ဆိုလို့ရှင်လေဒီအရာဒီစေဝါတွေပေါ့နော်ဒီရောဂါကိုချင်းချုပ်ထားနိုင်တဲ့စေဝါတွေကိုတောက်သုံးခြင်းတောင်မှဘလို့တောက်သုံးရမလဲနောက်ပြီးတော့လေဒီမြန်မာပြည်မှာဆိုလို့ရှင်အားလုံးကအခုစေဝါတွေလူမှုရေးအားလုံးကစာစင်းနေတဲ့အဖက်ဖက်ကနေပြီးတော့စာစင်းနေတဲ့အခါကျတော့ဒီဝေဒနာတွေအနေနဲ့စေဝါကုသမှုလားအများကြီးခက်ခဲဖြစ်နေကြတယ်တချို့ဆိုလို့ရှင်တခြားနယ်ရာနေပြီးတော့လာပြီးတော့စေဝါကုသခြင်းနဲ့ရန်ကုန်လာဖို့ခီးစိတ်မရှိကြဘူး တချို့ပြန်ဖို့ခရီးစိတ်မရှိကြဘူး။နောက်စားဖို့တောက်ဖို့တောင်ခက်နေတဲ့ခါကျတော့ဒီယောဂကိုကုသဖို့တက်ကသူတို့မှအများကြီးခက်ခဲဖြစ်နေတယ်။နောက်တချို့ဝေဒနာတွေဆိုလို့ရှိရင်သူတို့ဒီယောဂဖြစ်လို့ပြန်မှမသိပဲနဲ့ဒီယောဂတွေမှဒီအဲ့ဆိုင်မိနေပတ်သက်တဲ့ပေါ့နော်ဒီကာဝယ်နီကုတာနီဘာမှမသိဘဲနဲ့ဟိုရန်ကုန်ရောက်လာတဲ့လူတွေလည်းတဘုံကြီးပဲဒီရောက်တော့မှသွေးစစ်မှသိရတဲ့လူတွေလည်းအများကြီးပေါ့နော်အဲ့ခါကျတော့အခုလက်ရှိအချိန်တွေမှာဒီဝေဒနာတွေနဲ့ပတ်သက်လို့ကတော့အများကြီးကိုခက်ခဲနေတဲ့အချိန်တွေပေါ့နော်အရင်အရင်ထက်ကောပိုပိုပြီးဆိုးဝါးနေတဲ့အချိန်တွေကိုရောက်နေရအောင်တွေ့ရတယ
်မြန်မာနိုင်ငံရဲ့အင်ဂျင်နီယာထိုင်းနိုင်ငံမှာလည်း HIV ပိုပြန့်ပွားမှုနှုန်းကျဆင်းလာပြီလို့ဆိုပေမဲ့ဆိုးရင်စရာအဖြစ်သတ်မှတ်ခံရတဲ့လင်းဖြော်ပြေးရေးလုပ်ငန်းလုပ်ကင်သူတွေဆေးဆွဲသူတွေကြာပြန့်နှံ့မှုတွေကတော့မြင့်မားနေစေပဲဖြစ်တယ်လို့ UNAIDS အစိုးရခန်းစားကဆိုပါတယ်ရှင်